ချန်ပီယံရှစ်ပိုင်းမိုင်အမ်ယူနဲ့ပြန်ဆိုင်နေပြီးသူဆက်ဆံရေးဦးစီးဌာနလူထုအစီအပြုဘူဌာနကွန်မြူနတီစင်တာခမာနိုင်ယနေ့နံနက်ပိုင်းကကလေးလူသမားပပျက်ရေးဆိုင်ရာအသိပညာပေးတော့ဖြစ်ကိုပြုလုပ်ခြင်းပါရပြည်ပြည်ဦးစီးမှုဒေါ်နံပတ်နဲ့လူမှုဝန်ထမ်းဦးစီးဌာနမှဦးစီးရရှိဦးအောင်မျိုးထွန်းတို့ကယခုလိုဆွေးနွေးခဲ့ကြပါတယ်ရှင်
မင်္ဂလာပါရှင်ဆရာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ကဲဒီကနေ့ကျမတို့ပြန်ကြရင်းနဲ့ပြည်သူဆက်ဆံရေးဦးစီးဌာနနဲ့လူမှုဝန်ထမ်းဦးစီးဌာနတို့ပူးပေါင်းပြီးကလေးအလုပ်သမားပပျောက်ရေးဆိုင်ရာအသိပညာပေးတော့ဆိုကိုကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဆရာအနေနဲ့ကလေးအလုပ်သမားနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါဦးရှင်
။ဟုတ်ကဲ့ပါ။ကလေးဆိုတာတော့လှုပ်ခိုင်းစေရမယ့်အရွယ်မဟုတ်ပဲမိသားစုဝင်များနဲ့အတူကျမ်းမာပျော်ရွှင်ရင်ကျောင်းနေအရွယ်မှာကျောင်းပညာကိုမပြတ်မကွက်သင်ယူဝင်ရရန်ကလေးများကိုအခွင့်အရေးပေးရမည်ဖြစ်တော့လေအပြည်ပြည်ဆိုင်ရာလောသမားဖွဲ့ချုပ် ILO နေ UNICEF တို့ရဲ့အစီရင်ခံစာအရကမ္ဘာတဝန်းမှာကလေးလောသမားပေါင်း153သန်းရှိနေပြီဟုဆိုပါတယ်မြန်မာနိုင်ငံမှာဆင်းရဲနှံပါခြင်းတဘာဝဘေးအန္တရာယ်များကြောက်ရောက်ခြင်းနဲ့လက်နက်ကင်ပြိပခါဘေးအန္တရာယ်များဖြစ်ပေါ်ခြင်းတို့ကြောင့်ကလေးလောသမားများလုံးလောက်ကိုင်းနေရသည့်ကလေးငယ်တသန်းကျော်ရှိနေပါတယ်ခင်ဗျာ ILO ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်အရကလေးလောသမားဆိုတာကတော့ကလေးရဲ့ရှေ့ရေးလာလာနဲ့ဂုံသိက္ခာကင်းမဲ့စေတဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်နေနာစေတဲ့အလုံများကိုလောက်ကိုင်းနေရသူများကိုဆုလိုပါရခင်ဗျာအသက်9နှစ်ကနေ18နှစ်အတွင်းရှိလင်းငယ်များလုပ်ငန်းငွေဝင်ရောက်အလုံးလောက်ကိုင်းနေကြခြင်းအခကြေးငွေများပဲအန်ရရှိသည့်အိမ်တွင်းလုပ်ငန်းများအလုံးလောက်ကိုင်းရခြင်းတို့လည်းကလေးလူသမားများအဖြစ်အကျုံးဝင်ပါရခင်ဗျာမြန်မာနိုင်ငံဟာအခြားကမ္ဘာနိုင်ငံများအတူကလေးသင်ငယ်များအတွက်ကောင်းမွန်သောအနာဂတ်ကိုဖန်တီးနိုင်ရန်ကလေးလူသမားပပျောက်ရေးအစီအစဉ်ကိုရေးဆွဲကောင်းတဲ့ဖော်လျက်ရှိပါရခင်ဗျာကလေးလူသမားများခိုင်းစေခြင်းအားမိဘများရဲ့ဝင်ငွေလိုအပ်ချက်နှင့်အလုပ်ရှင်များ၏လောက်ခတ်တတ်သောလုံသမားများလိုအပ်ချက်များကိုဖြည့်ဆည်းခြင်းဖြစ်တော်လဲကလေးငယ်များနှင့်နိုင်ငံတော်၏အနာဂတ်တို့အတွက်အထူးကိုင်းနှံ့ဆုံးရှုံးရခြင်းဖြစ်ရာကလေးငယ်များ၏အနာဂတ်ကောင်းမွန်စေရေးနှင့်နိုင်ငံတည်ဆောက်ရေးအတွက်လူသားရေးမြေဖွံ့ဖြိုးရေးကိုညွန်မှန်းကကလေးလုံသမားပပျောက်ရေးကိုအမျိုးသားရေးတာဝန်တော်အဖြစ်ရေးရှိဆောင်ရွက်ကြရမည်ဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ